Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်နိုဝင်ဘာလ19ရက်အင်္ဂါနေ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Line to meter 32 kHz 9335 Line to meter 40 kHz 9689 Line to meter 48 kHz 6753ညတို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမသင်ကြီးခိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်အောက်လွှတ်တော်ကြားနာမှုမှာထွက်ဆိုဖို့အလေးအနက်စဉ်းစားမယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှင်းလာနေမှာပြောပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာစုံစမ်းစစ်ဆေးရေးယန္တရား IIMM ကပထမဆုံးအကြိမ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနှာစင်ချရဖို့ရှိပါတယ်ရှင်
ကောင်းပါပြီရှင်လူမျိုးတောင်းတက်ပြတ်မှုဒါစီရေးနဲ့အပြစ်ပေးရေးသဘောတူစာချုပ်ကိုချိုးဖောက်တယ်ဆိုတဲ့စွဲချက်တင်ထားတဲ့အမှုကို ICJ တရားရုံးကဒီဇင်ဘာလအတွင်းကြားနာစစ်ဆေးတော့မှာဖြစ်ပါတယ
်ဟိုကျွန်တော်တို့ဥပဒေကြောင်းရပါဗျာ UN ဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့OIC အနေနဲ့ဆွဆွဲတဲ့ဟာကိုဟိုကျွန်တော်တို့ကမဟုတ်မှန်ကြောင်းဒါကျွန်တော်တို့ဥပဒေကြောင်းရပြန်လည်ပြီးတော့ဟိုဖြေကြားဖို့ရှိမှာပေါ့နော်ဟိုမှာဟိုထွက်ဆိုမှုရှိမှာပေါ့
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တိုစွန်းက VOA ကိုပြောပြသွားတာပါကျမတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးပိုင်းမှာရှေ့ဆက်ဆောင်ရွက်လာမယ့်အခြေအနေတွေကိုနောက်ပိုင်းမှာတင်ပြဖို့ရှိပါတယ်တခါထိုင်းနိုင်ငံမှာစစ်ရုံပေါင်း1400နီးပါးပိတ်ခဲ့ရပြီးတဲ့အကြောင်းမှာဒီမြန်မာအလုံသမားတွေပေါ်အကျိုးသက်ရောက်မှုတွေကိုလည်းသတင်းပေးပို့ထားတာကိုထုတ်လင်းပေးဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍမြန်မာတခွင်တက်တန့်ရောင်သတင်းမှစတာတွေကိုလည်းထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။အမေရိကန်အောက်လွှတ်တော်ကသူ့အပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုမှာထွက်ဆိုဖို့အတွက်အလေးအနက်စဉ်းစားသုံးသပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနှလာနေမှာပြောပါတယ်။သမရယာရူးကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစုံစမ်းနေတာဖြစ်ပါတယ်။သူ့အနေနဲ့အမှားယွင်းမရှိကြောင်းတရားဥပဒေနဲ့မညီတဲ့ဒီစုံစမ်းမှုကိုအတိအမှန်မပြုတ်ခြင်းတည်းတိုင်အောင်လွှတ်တော်ရဲ့လှုပ်ထုံးလုပ်နည်းနဲ့ညီညွတ်စေရေးကြားနာမှုနဲ့ပတ်သက်ပြီးအလေးအနက်စဉ်းစားမှလို့သမရက Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့က Face the Nation သတင်းအစီအစဉ်နဲ့တွေ့ဆုံမေးမြန်းမှုမှာတော့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကတကယ်လို့သမ္မတ Trump ကအပြစ်မရှိပါဘူးဆိုတဲ့အချက်လက်တွေရှိရင်သိရှိလိုတယ်လို့ပြောပါတယ်။သမ္မတအနေနဲ့လွှတ်တော်ကော်မတီရှေ့မှောက်လာပြီးစကားပြောဖို့သူပြောလိုတဲ့အမှန်တရားတွေအားလုံးကိုပြောဖို့ဒါမှမဟုတ်လဲစားနဲ့ရေးသားပြောဆိုနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကထပ်လောင်းပြောပါတယ်။သမ္မတ Trump အနေနဲ့လူကိုယ်တိုင်ကျမ်းသာထွက်ဆိုမလားဆိုတာကတော့မသေးကြပါဘူး။လာမယ့်2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကပြိုင်ဘက်တွေတဲကတူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းရေးကူညီဖို့သမ္မတထရန့်ကပြောဆိုခဲ့တဲ့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့ဖုံးဆက်စကားပြောဆိုမှုမှာဆိုရင်အမှားယွင်းမရှိဘူးလို့လည်းသမ္မတထရန့်ဘက်ကပြောဆိုထားတာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ပေးဆောင်မှုဆိုင်ရာစာရွက်စာရိုင်းကိုအောက်လွှတ်တော်ကော်မတီတွေကိုပေးအပ်ဖို့အောက်ယုံတရားရုံးတရုံးရဲ့ဆုံးဖြတ်ချက်အမိန့်ကိုအမေရိကန်တရားရုံးချုပ်ကဒင်းလာနေကယာယီပိတ်ဆို့တားမြစ်လိုက်ပါတယ်။အောက်ယုံရဲ့ဆုံးဖြတ်ချက်ကိုသမ္မတထရမ့်ကအယူဝင်ခဲ့တာမှာပြီးခဲ့တဲ့အပတ်ကဝါရှင်တန်မှာခြေစိုက်တဲ့ပြည်ထောင်စုအယူခံတရားရုံးတစ်ခုကအယူခံမှုကိုလက်မခံဘဲပြန်လည်ကြားနာစစ်ဆေးဖို့ကိုလည်းညှိနှိုင်းခဲ့ပါတယ်။အခုတော့ဒင်းလာနေကပြည်ထောင်စုတရားရုံးကအောက်ယုံရဲ့ဆုံးဖြတ်ချက်အမိန့်ကိုယာယီရပ်ဆိုင်းစေခဲ့တာပါ။တင်းနာနေကတရားဥပဒေဆုံးဖြတ်ချက်ကိုတရားသူကြီးချုပ် John Roberts ကထုတ်ပြန်ခဲ့တာဖြစ်ပြီးတရားရုံးချုပ်အနေနဲ့ Trump ရဲ့အမှုယူခံမှုကိုနောက်ဆုံးမှကြားနာစစ်ဆေးဖို့ရှိမရှိကိုဖော်ပြထားခြင်းမရှိပါဘူး။သမ္မတ Trump ဟာသူပိုင်ဆိုင်တဲ့ငွေကြေးတွေနဲ့ပတ်သက်ပြီးအများသိအောင်ကြေညာရေးလောလောဆယ်မှာအောက်လွှတ်တော်ကကော်မတီတွေနဲ့ရောနယူးယောက်မြို့ကတရားလုံးအကျိုးဆောင်တွေနဲ့ရောအငင်းပွားနေတာဖြစ်ပါတယ်။တရားတရားဆိုင်နေတဲ့ကိစ္စတစ်ခုမှလည်းနယူးယောက်မြို့ကပြည်ထောင်စုတရားသူကြီးတူကအော်တိုဘာလအတွင်းမှာသမ္မတရဲ့ရှင်းလင်းကြအခွန်ပေးဆောင်မှုစာရွက်စာရိုင်းကိုလူသိရှင်ကြားထုတ်ပြန်ဖို့အမိန့်ထုတ်ပြန် ထားပါတယ်။နယူးယောက်မြို့ကတရားလိုအကျိုးဆောင်တွေကိုသူ့ရဲ့ငွေကြေးကုမ္ပဏီဖြစ်တဲ့ Mazars ကအချက်လက်တွေပေးဖို့ဆုံးဖြတ်ချက်ချမှတ်ထားပါပါ။ဒါကိုလည်းတရားရုံးကြီးအနေနဲ့တားဆီးပေးဖို့သမရထရမ်ကတောင်းဆိုထားပါတယ်။သမရထရမ်ရဲ့ရှိနေတွေကသမရထရမ်ယာရုမှာရှိနေတဲ့ရေရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကကင်းလွတ်ခွင့်ရှိတယ်လို့ပြောထားပါတယ်။သမရထရမ်မှာနှစ်ပေါင်း40အတွင်းအခွန်ထမ်းဆောင်မှုဆိုင်ရာဆာရက်စရန်တွေကိုလူသူတည်အောင်ကြီးညာဖို့ညှင်းဆန်နေတဲ့ဒုတိယမြောက်သမရတူလို့ဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်ကျွန်းမှာရဲတွေနဲ့ဆန္ဒပြသူတွေအကြားထိတ်တိုက်တွေအဓိကယုံတွေဖြစ်နေတာနဲ့အတူပဲနိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေပိုပြီးကြီးထွားလာတဲ့အပေါ်အထူးစိုးရိမ်ကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုပါတယ်။ဟောင်ကောင်ကပါဝင်ပတ်သက်သူတွေအနေနဲ့တည်တည်ငြိမ်ငြိမ်အေးအေးဆေးဆေးရှိကြဖို့အချိန်ချင်းတိုက်တွန်းထားတဲ့အကြောင်းဘယ်ဘက်ကအကြမ်းဖက်တည်ဖြစ်စေလက်ခံနိုင်ပွဲမရှိကြောင်းဟောင်ကောင်ညွန့်တည်ငြိမ်လာရေးအတွက်ဟောင်ကောင်အစိုးရမှအဓိကတာဝန်ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကနိုင်ငံခြားရေးဌာနတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဟောင်ကောင်ကဆန္ဒပြသူတွေအနေနဲ့တိုက်ခိုက်နေတာတွေမရက်ဘူးဆိုရင်ကြီးအစ်စ်အသုံးပြုမယ်လို့ရဲတပ်ဖွဲ့ကချင်းချောက်ထားပြီးနောက်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။မတည်ငြိမ်မှုတွေအကြမ်းဖက်မှုတွေကိုတရားဥပဒေစိုးမိုးရေးလောက်ရတခုထဲနဲ့ဖြည့်ရှင်းလို့ရတာမျိုးမဟုတ်ကြောင်းပြည်သူတွေရဲ့စိုးရိမ်ချက်လိုလားချက်တွေကိုအစိုးရဘက်ကရှင်းရှင်းလင်းလင်းအရေးယူဆောင်ရွက်ပေးရမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောပါတယ်။ဟောင်ကောင်ပိုလီတက်ကနစ်တက္ကသိုလ်တဲကဒါစင်နဲ့ချီတဲ့ကျောင်းသားတွေရဲအတားအဆီးကိုမကျော်နိုင်ဖို့တက္ကသိုလ်ပတ်လည်မှာအတားအဆီးတွေကရန်ထတယ်လို့ရဲတပ်ဖွဲ့ကလည်းတိုးမြှင့်ချထားတာပါ။တက္ကသိုလ်ဝင်းထဲမှာပိတ်မိနေတဲ့ရန်နဲ့ချီတဲ့ဆန္ဒပြကျောင်းသားတွေအေးအေးဆေးဆေးထွက်သွားနိုင်ရေးရဲတပ်ဖွဲ့နဲ့ညှိနှိုင်းသဘောတူညီချက်ရထားပြီလို့တက္ကသိုလ်အကြီးအကဲကပြောပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ဘယ်အချိန်မှစပြီးတက်ရောက်မှုရှိမလဲဆိုတာတော့မသိရသေးပါဘူး။
ထောက်ချန်တွေကစပြီးပြည်သူတွေရဲ့ဆန္ဒပြမှုတွေကိုရင်ဆိုင်နေရတဲ့အီရန်အာဏာပိုင်တွေဟာနိုင်ငံတွင်းအင်တာနက်လိုင်းတွေကိုတင်းလာနေမှလည်းတတိယမြောင်နေ့အဖြစ်ဆက်လက်ပိတ်ဖြတ်တောက်ပိတ်ပင်ခဲ့ပါတယ်။ဒါနဲ့မျိုးအခြေစိုက်အင်တာနက်လေးလာစောင့်ကြည့်ရေးအဖွဲ့ NetBlocks အဖွဲ့ရဲ့ညွှန်ကြားရေးမှူး TikToker ကIran Islamic နိုင်ငံမှာဒေတာစံတော်ချိန်စနေနေ့နောက်ပိုင်းကစပြီးအင်တာနက်တွေပိတ်ပင်ခဲ့တာကြောင့် Internet line ပြတ်တောက်မှုတွေဆက်စပ်ရွာကြုံတွေ့နေရတယ်လို့ပြောပါရတယ်။အခုလို Internet line လုံးဝနှိပါပြတ်တောက်နေတာကြောင့် Iran ကဆန္ဒပြသူတွေအနေနဲ့ဆန္ဒပြပွဲတပ်ပုံတွေနဲ့သတင်းအချက်အလက်တွေကိုအများသိသိရှိအောင်မျှဝေပေးဖို့အခက်ကြုံနေရပါတယ်။ Iran နိုင်ငံမှာတောက်ကြနေကအစိုးရကထောက်ပံ့ကြေးပေးနေတဲ့လောင်စာဆီဈေးနှုန်းတွေကို50ရာခိုင်နှုန်းမြင့်တင်ခဲ့တာကြောင့်စနေတွင်းတွေရုံးပြရအတွက်မှတည်ဆုံမှုရှိရတဲ့ဆန္ဒပြမှုတွေဖြစ်ခဲ့တာပါ။ဒလီတာကို73စင်စာရှိတဲ့ဓာတ်ဆီဈေးနှုန်းဟာဈေးနှုန်းတက်ဟာကမ္ဘာပေါ်မှာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တော့အသက်သာဆုံးဆင်မှာပဲရှိပါသေးတယ်။မနစ်ကအမေရိကန်နိုင်ငံကအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေတင်းကျပ်လာပြီးနောက်ပိုင်းမှာအီရန်နိုင်ငံအတွင်းကုန်စည်နှုန်းမြင့်တက်မှုပြဿနာနဲ့အလုပ်လက်မဲ့တိုးပွားလာနေတဲ့ပြဿနာတွေကိုကြုံတွေ့နေရသလိုအီရန်နိုင်ငံသုံးရီယယ်ငွေကြေးဟာလည်းတချိန်တို့ကျဆင်းပြီးငွေဖောင်းပွားမှုပြဿနာနဲ့လည်းရင်ဆိုင်နေရပါတယ်ခင်ဗျာ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီအထိအဲဒိုမီတာ32 kHz 933အဲဒိုမီတာ40 kHz 983ညာအဲဒိုမီတာ48 kHz 6153ညာနဲ့ဒုတိယနိုင်ရဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရာ IIMM ကပထမဆုံးအကြိမ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးအဖွဲ့ရဲ့လုပ်ငန်းတာဝန်ဒုက္ခသည်တွေရဲ့စိုးရိမ်မှုကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရာနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။နိုဝင်ဘာလ9ရက်နေ့ကနေ14ရက်နေ့အထိကြာတဲ့ဒီခီးစဉ်ကိုတော့IIMM အကြီးအကဲနီကိုလာခွန်ဂျန်ကဦးဆောင်ပြီးကောက်ဆက်ပစာကဒုက္ခသည်အတိုင်းဝိုင်းကိုယ်စားလှယ်တွေအရက်ဖက်လူမှုအဖွဲ့အစည်းလူမှုအတိုင်းဝိုင်းခေါင်းဆောင်နေနဲ့တွေ့ဆုံခဲ့တယ်လို့ကြေညာချက်ထုတ်ပါတယ်။တက်တီတွေရဲ့လုံခြုံရေးနဲ့ပုံကိုယ်ရေးလုံခြုံမှုရှိရေးကမြန်မာဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရာရဲ့ထိတ်တန့်ဦးစားပေးဖြစ်တဲ့ဆိုတာအပါအဝင်တခြားစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးလဲဒုက္ခသည်တွေရဲ့ကိုယ်စားလှယ်တွေကိုရှင်းပြခဲ့ကြပါတယ်။လူမျိုးအသီးသီးကဘေးဒဏ်တင့်သူတွေဟာမြန်မာဆိုင်ရာကုလစုံစမ်းစစ်ဆေးရေးရန်တရာအတွက်အဓိကဖြစ်ပြီးနောက်ထပ်လည်းအချိန်ချင်းလာရောက်မှာဖြစ်ကြောင်းသူကပြောပါတယ်။အခုစုံစမ်းရေးရန်တရာဟာတရားရုံးတစ်ခုမဟုတ်ကြောင်းဖမ်းဆီးမှုအပြစ်ပေးမှုတွေကိုအဖွဲ့အနေနဲ့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုရှင်းပြခဲ့တယ်လို့ပဲ ဒီမြန်မာဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားရဲ့အဓိကလုပ်ငန်းတာဝန်တွေရှင်းရှင်းလင်းလင်းဖြစ်စေဖို့ကရည်ရွယ်ချင်းဖြစ်ပါတယ်လို့လည်းအဖွဲ့ရဲ့အကြီးအကဲကပြောဆိုထားပါတယ်
အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေဟာအာဆီယံပူးပေါင်းဆောင်ရွက်ဖက်မိဖက်နိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနဲ့ရုရှားနိုင်ငံတို့ကကာကွယ်ရေးဝန်ကြီးတွေနဲ့အတူဘန်ကောက်မြို့မှာတင်းနာနေကြတွေ့ဆုံဆွေးနွေးကြပါတယ်။နှစ်စဉ်တွေ့ဆုံနေကြဒီအစည်းအဝေးဟာနိုင်ငံတွေအကြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့ဖြစ်တယ်လို့လူမျိုးရေးဆိုင်ရာစင်ကော်ချက်တွေရှိလာရင်လည်းဆွေးနွေးဖို့ရည်ရွယ်ကျင်းပနေတာဖြစ်ပါတယ်။ဒီဒေသဟာပြည်ပကကြီးနှစ်ခုပေါ်ပေါက်လာနိုင်ခြေရှိတဲ့တောင်တရုတ်ပင်လယ်နဲ့ကိုရီးယားကျွန်းဆက်အနားအကျုံးဝင်တည်ရှိနေတာပါ။တောင်တရုတ်ပင်လယ်ကသဘာဝတန်ခွေနဲ့ရေနံအမြောက်များထုတ်လုပ်နိုင်တဲ့နေရာဖြစ်တယ်လို့ယူဆထားပြီးအဲ့ဒီပင်လယ်တွေကကျွန်းစုတွေပေါ်တရုတ်နိုင်ငံနဲ့အာဆီယံနိုင်ငံတွေအကြားနယ်မြေပိုင်ဆိုင်မှုအညွန့်ပွားနေတာပါ။တရုတ်နိုင်ငံကနယ်မြေပိုင်ဆိုင်ကြောင်းကြေညာပြီးစီးရေးတည်ဆောက်မှုတွေတိုးမြင့်ဆောင်ရွက်နေတဲ့အချိန်မှာအမေရိကန်ကာကွယ်ဝန်ကြီး Mark Esper ကတရုတ်ထုဒေသအတွင်းနိုင်ငံတွေပေါ်အနိုင်ကျင့်နေတယ်လို့ဝေဖန်ထားခဲ့ပါတယ်။တချိန်တည်းမှာပဲဝန်ကြီး Esper ကကိုရီးယားကျွန်းဆက်တင်မာမှုရောပါရေးအတွက်အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မှုတွေကိုရှေ့ဆိုင်ထားမယ်လို့ပြီးခဲ့တဲ့တဲ့ပတ်ကုံမှာကြေညာခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားနျူကလ ியர் ဆိုင်ရာဘောရရဆိုင်နေတာကြောင့်ဆွေးနွေးပွဲတွေပြန်ဆဖို့တန်တမာတွေအကြတိုက်တွန်းပြောဆိုနေရတယ်လည်းရှိပါတယ်ခင်ဗ
ျတောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုကိုအမေရိကန်ဘက်ကဆန့်ညံမဲ့ဆုံးဖြတ်ချက်ကိုအပြုသဘောဆောင်တဲ့ဆောင်ရွက်ချက်အဖြစ်ရှုမြင်ပေမဲ့လည်းမြောက်ကိုရီးယားရဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းအပေါ်ဝေဖန်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကြောင့်နျူကလ ியர் ကင်းစင်ရေးအမေရိကန်နဲ့ဆွေးနွေးဖို့စိတ်ကုံသွားစေတယ်လို့မြောက်ကိုရီးယားကတင်းနှလာနေမှာပြောဆိုလိုက်ပါတယ်
ဘင်္ဂလားဒေ့ရှ်ကရွှေပြောင်းလူသားတွေပေါ်ဝင်ရောက်မှုကိုမလေးရှားနိုင်ငံကတားမြစ်ထားတာကိုပြန်လည်ရုပ်သိမ်းပေးဖို့မလေးရှားနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအကြားသဘောတူညီချက်ရရှိတော့မှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့ကနှစ်နိုင်ငံထုတ်ပြန်တဲ့ပူးတွဲညင်ညာရေးအရ2016ခုနှစ်အတွင်းရရှိထားတဲ့နှစ်နိုင်ငံနားလည်မှုစာချုပ်လောက်ကိုပြန်လည်ပြုပြင်မောမှန်ပြီးဒီလကုန်မှာအလုပ်သမားတွေပြန်လည်လက်ခံမှာဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့နဲ့ကင်းတဲ့အစီအစဉ်ကိုမတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပါပါ။လူမျိုးတောင်းတပ်ပြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးစာချုပ်ကိုမြန်မာအစိုးရကချိုးဖောက်ကြောင်းဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကအမှုဖွင့်လျှောက်ထားချက်ကိုဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးမှဖြစ်ကြောင်း ICJ တရားရုံးကမနေ့တနင်္လာနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဂမ်ဘီယာရဲ့ဆွဲချက်ကို ICJ မှာဥပဒေကြောင်းအရရင်ဆိုင်ဖြေရှင်းဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းလဲကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တိုစွမ်းက BOE ကိုပြောပါတယ်။မြန်မာနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးပိုင်းမှာရှေ့ဆက်ဆောင်ရွက်လာမယ့်အခြေအနေတွေလို့ရှိမလဲဆက်ပြီးနှာစင်ပါရှင်ဒီကြားနာစစ်ဆေးမှုမှာ ICJ တရားရုံးကိုဂမ်ဘီယာကတောင်းဆိုထားတဲ့မြန်မာအစိုးရကိုအရေးယူတားမြစ်တဲ့ယာယီအမိန့်ထုတ်ပြန်ပေးဖို့ဆိုတဲ့အချက်ကိုအဓိကထားမှဖြစ်ကြောင်း ICJ ရဲ့ကြေညာချက်မှာဖော်ပြထားပါတယ်နိုဝင်ဘာလ17ရက်နေ့က ICJ တရားရုံးကိုတင်သွင်းလျှောက်ထားတဲ့ဂမ်ဘီယာရဲ့ဆွဲချက်အမှုမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ကတွေ့ရှိခဲ့တဲ့အထောက်အထားတွေအရလူမျိုးရေးဒါမှမဟုတ်ဘာသာရေးအရာကွဲပြားနေတဲ့အတိုင်းဝိုင်းတစ်ခုလုံးဒါမှမဟုတ်အစိတ်ပိုင်းတစ်ခုလုံးကိုတေးချေးပျက်စီးအောင်လုပ်ခဲ့တဲ့အတွက်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ပြစ်မှုမြောက်ကြောင်းအပြင်ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်ဖို့ ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့တောင်းဆိုချက်ပါဝင်နေတာပါအခုဒီတောင်းဆိုချက်ကို ICJ တရားရုံးကအရင်ဆုံးကြားနာစစ်ဆေးမှာဖြစ်ပါတယ်အဖွဲ့ဝင်15ဦးပါတဲ့ ICJ တရားသူကြီးတွေရဲ့ရှေ့မှောက်မှာဒီဇင်ဘာလ10ရက်နေ့မှာဂမ်ဘီယာကအရင်ရှောက်လဲရမှာဖြစ်ပြီး17ရက်နေ့မှာမြန်မာကရှောက်လဲပြီးတဲ့နောက်12ရက်နေ့မှာနှစ်နိုင်ငံလုံးကဒုတိယပိုင်းအနေနဲ့ဆက်လက်ရှောက်လဲရမှာဖြစ်ပါတယ်။ ICJ မှာဥပဒေကြောင်းအရာရင်ဆိုင်ဖို့မြန်မာအစိုးရကပြင်ဆင်နေကြောင်းလဲနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တိုစွမ်းက BOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ဥပဒေကြောင်းအရာပေါ့ဗျာ UN ဖွဲ့ဝင်နိုင်ငံတနေနိုင်ငံအနေနဲ့OIC အနေနဲ့ဆွဆွဲတဲ့ဟာကိုဟိုကျွန်တော်တို့ကမဟုတ်မှန်ကြောင်းဥပဒေကြောင်းအရပြန်လည်ပြီးတော့ဖြေကြားဖို့ရှိမှာပေါ့နော်ဟိုမှာဟိုထွက်ဆိုဖို့ရှိမှာပေါ့ဟိုပြန်လည်ရှင်းလင်းဖို့ရှိမှာပေါ့ဒါကတော့သူတတ်မှတ်ထားတဲ့ရဲ့အတိုင်းလုပ်ရမှာပေါ့ဒီကတော့ကိုယ့်ဘက်ကလှုပ်ဆိုင်ရှိတဲ့နိုင်ငံတော်ဘက်ကလှုပ်ဆိုင်ရှိတာလှုပ်နေပါတယ်အသေးစိတ်တော့ကျွန်တော်မပြောပြရစင်းနဲ့နော
်နိုင်ငံနယ်နိမိတ်အငင်းပွားမှုကိုပဲစီရင်ကင်တွယ်လေးရှိတဲ့ကမ္ဘာအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ ကနေအခုလိုမျိုးလူမျိုးတုံးတက်ဖြတ်မှုဆိုတဲ့စွဲချက်ကိုကြားနာဖို့
song yue la ra go chi yin ta phat ka su swe tha de chet let twi khai ma mu ba law shi ni de le so ra pyat ta ni ra phit chaung ni myama so ya bak ka a te cha pyin sin tin de lo myin chaung belgian chi site euro ba ma yong ye a mu saung hnyut chai mu u han nya we ga biwe ko pyo ba de
so myin da ga a yin ya lo be myin pe me so yin shou me ba chaung le le soan do a chet let le ga tot tot mya ba de သူတို့ဒီဒီကိစ္စကိုမရှုံးချင်တော့တကယ်ပဲသူတို့ကိုယ်တိုင်ဒီမြန်မာနိုင်ငံထဲမှာဘယ်လိုအချက်လက်တွေတွေ့ခဲ့တယ်ဘယ်လိုစုံစမ်းခဲ့တယ်ဘယ်လိုအရေးယူခဲ့တယ်ပြီးတော့ရှေ့ပိုင်းမှာဘယ်လိုလုပ်မယ်ဆိုတာသူတို့ပြောနိုင်မှအကျိုးရှိမယ
်ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကနေတဲ့ဝင်ကြီးရှယ်ရီယာအလမ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်ကို ICJ နဲ့ ICC နိုင်ငံတကာရာသွေးခုံရုံးတို့ကလည်းရှေ့ဆက်ကင်တွယ်လာမှုဟာမြန်မာပေါ်ဖိအားတွေပိုပြီးတိုးလာတယ်လို့မြင်ကြောင်းတနင်္လာနေ့ကမြို့တော်ဒါကာကနိုင်ငံသားသတင်းတောက်များအသင်းမှကျင်းပတဲ့ဆွေးနွေးပွဲတွင်ပြောသွားပါတယ
်ရိုဟင်ဂျာကမ်ပိန်းအမရာဂျမွန်ကလိုင်းမိတ်ချေ့
ဂျ်မြန်မာနိုင်ငံပေါ်နိုင်ငံတကာတိုင်ဝမ်ကဖိအားပေးမှုတွေများလာချိန်မှာပဲ ICC နဲ့ ICJ တရားစီရင်ပိုင်တဲ့အတွက်မှာမြန်မာနိုင်ငံရှိနေပါတယ်
ဒါနဲ့ပတ်သက်လို့တမ်မတ်ကြီးဦးဟောက်တူဆွမ်းရဲ့တုံ့ပြန်ချက်ကတော့
ICC ကတော့ရှင်းပါတယ်ဆိုရမီဒီယာလည်းပြောတယ်ကျွန်တော်လည်းဟိုအများရန်ဟိုပြောနေတာပဲကျွန်တော်တို့ဖော်ပြမှုတွေအတွက်ကျွန်တော်တို့ဒီဟာအတင်းသူတို့ကနေပြီးတော့ဆွဲထည့်နေတဲ့သဘောပေါ့နော်ဒါကတော့ကျွန်တော်တို့နဲ့မသက်ဆိုင်ဘူးအဲသူတို့ဆုံးဖြတ်လဲသူတို့ကသူတို့ဆုံးဖြတ်တဲ့အပိုင်းမရှိမှကျွန်တော်တို့ကတော့ဒါဟိုကျွန်တော်ရည်တည်ချက်ကတော့မပြောင်းလဲဘူးကျွန်တော် ICC ဟိုသဘောတူစာချုပ်ကိုတမ်မတ်ကြီးထုတ်ထားတာမဟုတ်တဲ့အတွက်ကျွန်တော်လည်းမသက်ဆိုင်ဘူးဒါဒီဟာနဲ့ပဲကျွန်တော်တို့ကဆက်ပြီးရည်တည်မှာပဲ
မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အခုလို ICC နဲ့ ICJ နိုင်ငံတကာတရားစီရင်ရေးအပိုင်းကဆောင်ရွက်လာနေတဲ့အခြေအနေကိုတော့ဦးဟန်ညောင်ဝေကအခုလို့သုံးသပ်ပါတယ
်ဒီအမှုတွေက ICJ ရော ICC ရောကြားပါမယ်။ဘာကြောင့်လဲဆိုတော့ဒီတရားဥပဒေကိစ္စတွေကတနိုင်ငံနဲ့တနိုင်ငံကြားမှာသုံးနေရတဲ့ကိစ္စဆိုတော့မခိုင်မာရင်ရှေ့တိုးလို့မရအောင်ခိုင်မာတယ်သူတို့မြင်လို့သူတို့ကရှေ့တိုးနေတာဖြစ်ပါတယ်ဒါပေမဲ့အချိန်တော့ကြာပါမယ်ချက်ချင်းမင်းနဲ့ပြန်တဲ့ဘက်ကဒန်ဒန်ချမယ်ဆိုတာတော့မဟုတ်ပါဘူးဒါအချိန်ယူရမယ်ပြည့်ပြည့်စုံစုံသူတို့စုံစမ်းရမယ်ကိစ္စဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောချင်တာကဒီအချက်လက်တွေကလုံးဝခိုင်မာမရှိဘူးဆိုရင်ဒီနိုင်ငံတွေလည်းရှေ့တိုးမှာမဟုတ်ဘူး ICC ဆိုရင်လည်းဒီအရေးယူတဲ့ကိစ္စမှာလုံခြုံရေးကောင်စီမပါဘဲနဲ့ရှေ့တိုးဖို့ကတော်တော်ခက်တဲ့ကိစ္စဖြစ်တယ်ဒါပေမဲ့အခုကတရားစွဲဖို့ရှေ့တိုးနိုင်တာပါလဲဆိုခိုင်မာတဲ့အချက်လက်လေးပေါ်နေလို့သူတို့ကဒီလုံခြုံရေးကောင်စီကိုမဆောင်ဝဲနဲ့ဒီဟာကရှိတယ်အကြောင်းအရာရှိတယ်အရေးမယူလို့မရဘူးဆိုတဲ့ကိစ္စနဲ့တွားနေတာဖြစ်ပါတယ
် ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့မှုကို ICC ဥပဒေချုပ်ရုံးအနေနဲ့စုံစမ်းစစ်ဆေးဖို့တရားသူကြီးတွေဘက်ကခွင့်ပြုလိုက်ပြီးဖြစ်ကြောင်းဖော်ပြထားပါတယ
်ရရှိမှာခင်ဒီမနက်ငယ်ရုပ်ခွင့်မှတ်တမ်းတွေနဲ့ပတ်သက်လို့ငငေတကာဖိအားတွေဟာမကြုံစဘူးအောင်ပဲအခုနှစ်ပိုင်းထဲမှာမြင့်တက်လို့လာပါတယ်ဒီပေါ်မြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့တဏ္ဍာရီဆွမ်းဆောင်မှုတွေဟာစီလျော်မှန်ကန်မှုရှိရလားလုံလောက်မှုရှိပါရဲ့လားလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာတော့နိုင်ငံတကာဖိအားနဲ့မြန်မာတုံ့ပြန်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမြန်မာလူရဲသွားရှင်နေနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမန့်ကြမယ့်သတင်းတွေကိုဖိတ်ခေါ်ပါရစေ
။ဒါကတော့နိုင်ငံတကာတရားစီရင်လောကမှာမြန်မာနိုင်ငံဖိအားပေးနေတာတွေနဲ့ပတ်သက်ပြီးတော့ကုသညူတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ထိုင်းနိုင်ငံမှာစီးပွားရေးကြဆင်းပြီးမြန်မာတွေအလုပ်လုပ်ကင်နေတဲ့စက်ယုံကြီးတွေပိတ်ပြရပြီးတဲ့နောက်ပိုင်းမှာထိုင်းအလုပ်သမားဝင်ကြီးဌာနကဘာတွေပြင်ဆင်နေတယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံမှာ2019ခုနှစ်နှစ်စပိုင်းကစပြီးအခုလနိုဝင်ဘာလအထိစက်ယုံအလုပ်ယုံပေါင်း1400နီးပါးယာယီပိတ်ခဲ့ရပြီးအလုပ်လက်မဲ့ဖြစ်သွားသူထိုင်းနဲ့နိုင်ငံသားအလုပ်သမား3000ခွဲကျော်ရှိတဲ့အကြောင်း ထိုင်းလုံးသမားရဲ့ဝင်ကြီးမောင်ရက်ချဝကျတူမွန်ကောကထုတ်ပေါ်ပြောဆိုခဲ့ပြီးနှစ်ထောက်စကုပ်ခုနှစ်အတွင်းစက်ရုံအသစ်ပေါင်း၃,000နီးပါးတိုးချဲ့ဖွင့်လှစ်ခဲ့ပြီးစက်ရုံလုံးသမားအသစ်ပေါင်း၈,000ဝယ်နီးပါးလိုအပ်နေတာဖြစ်လို့အလုံးလက်မဲ့ဖြစ်သွားတဲ့အလုံးသမားဥယေထက်နှစ်ဆတိုးပြီးအလုံးခန့်အသွားမှာဖြစ်ကြောင်းပြောဆိုသွားခဲ့တာပါ နိုင်ငံအတွင်းစက်ရုံမောင်းတထောင်ကျော်ပိတ်ခဲ့ရတာကိုလုံသမားဝင်ကြီးကဝန်ခံပြောဆိုခဲ့ပြီးသတင်းမီဒီယာတွေအနေနဲ့အစိုးရဘက်ကထုတ်ပြန်ချက်ကိုလည်းသိရှိရန်လိုအပ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်အလုံသမားဝင်ကြီးရဲ့ထုတ်ပြန်ချက်မှာ2019ခုနှစ်အတွင်းထိုင်းနိုင်ငံကယင်းနှုတ်နှံမှုဟာဘက်ငွေတန်းပေါင်း၄သိန်းကျော်ရှိခဲ့ပြီး၃၆ဒသမ၆ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့လည်းအ သမားတွေနဲ့ပတ်သက်လို့အခုလိုပြောဆိုသွားခဲ့ပါတယ
်။လုပ်ချင်းတို့ไม่ได้รับความเป็นธรรมนะครับลูกจ้างมีสิทธิ์ที่จะเรียกร้องค่าเสียหายจากการถูกเลิกจ้างได้นะฮะโดยไปฟ้องต่อศาลแรงงาน
มิมิโรเยยะป่ายกล้วยလာစာတွေကိုတက်ဆိုင်ရနေမြေအလုသမားအခွင့်ရေးကာကွယ်ရေးအဖွဲ့တွေကနေတဆင့်တောင်းဆိုနိုင်တဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။လက်ရှိမှာမြန်မာအလုသမားအများအပြားအလုလုကင်နေတဲ့စိတ်ယုံတွေဟာဒီလပိုင်းအတွင်းခုနှစ်ယုံတက်မနေဇက်တိုက်ပိတ်လိုက်တာကြောင့်အလုသမားပြည်ထနာတွေကိုဖြည့်ရှင်းပေးနေရကြောင်းရွှေပြောင်းလုသမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။နောက်ပတ်မှာရှိတဲ့အခြေစိတ်ယုံအဲ့တော့ကျွန်တော်အစိုးရဌာနဆိုင်ရာနဲ့ကျွန်တော်တွေ့ရှင်းနေတဲ့အခါမှာကျွန်တော်တုံ့ပြန်တယ်နဲ့တွေ့ရှင်းပြီးသွားပြီဒါတော့တော့ပြန်မရှင်းကိုတန်းနဲ့ခိုင်းနေမှာမဟုတ်ပဲနဲ့ဒီနိုင်ငံမှာဖြစ်တဲ့ကြောင့်သူ့အနေနဲ့ပြေးပြလုံးဝမရှိပါဘူးစိတ်ယုံအားလုံးဟိုအစိုးရကစိတ်ပိတ်ပြီးမှဟိုရောင်းချက်လေးလည်းရောင်းချက်ပြီးမှဒါလည်းပြေးနေစီမှလုပ်သားလေးတွေတိုင်းလုပ်အားကလေးဒီလုံးဝမရသေးတာခုနောက်တစ်ခုကျွန်တော်ဒီအယုဒ္ဓယာမှာကျွန်တော်တွေ့ရှင်းနေခဲ့တဲ့ကိစ္စကတော့ကျွန်တော်မင်းရဲ့ရည်စုံနဲ့ပဲကျွန်တော်လုပ်အားကကိုကျွန်တော်အညီရအောင်မင်းရဲ့ရှင်းတဲ့ကမှာလုပ်အားက18ဆိုင်ရတော့လုပ်သားအားလုံး300မီပေါ့ကျွန်တော်အခုရှင်းပြပြီးတော့တန်တဲ့ကိစ္စကတော့နိုင်ငံရေးနဲ့ပတ်သက်လို့ကျွန်တော်တရားစွဲဆိုမှုတက်လို့ထားပါတယ်အဲ့တော့တမျိုးကြီးကအများကြီးဆက်ဖြစ်လာဦ
းထိုင်းလူသမားဝင်ကြီးပြောသလိုစိတ်ယုံတစ်ခုရုတ်တရက်ပိတ်သိမ်းလိုက်ပြီးတဲ့နောက်တခြားအလုသမားတွေလိုအပ်နေတဲ့စိတ်ယုံစီကိုသွားဖို့ကအလုသမားတွေအတွက်လွယ်ကူတဲ့အလုံးမဟုတ်တဲ့အကြောင်းဦးအောင်ကျော်ကဆက်ရှင်းပြပါတယ
်လုပ်သားတွေချော့ပေါ်လိုက်တာနဲ့အစ်စ်ပြန်နဲ့တီထောင်လိုက်တဲ့နေရာသူအစားပြန်လာတဲ့ဆိုတဲ့ဟာကြီးကဒါလွယ်တဲ့ကိစ္စတစ်ခုတော့မဟုတ်ဘူးပါဆိုလုပ်သားတိုင်းကလည်းဟိုလုပ်ငန်းအမျိုးသားတွေမတူညီတဲ့ခါမှာလွယ်လင်းလို့အလုပ်ကြောင်းလည်းရုပ်ရည်မဝင်တာတပိုင်းနောက်ကသူတို့အစောကျဥပဒေရ15ရက်အရင်ဖြစ်ရမဆိုတဲ့အပိုင်းလည်းအဲ့လိုကြီးအလွယ်တကူလင်းလင်းနဲ့မဖြစ်နိုင်ဘူးခင်ဗျသူပြောတဲ့တတ်မှတ်တဲ့15ရက်အရင်မှကျွန်တော်ကအလုပ်ရှင်အတိမရှိဘူးဆိုရင်သူ့ရဲ့ဥပဒေရဒီလုပ်သားရဲ့နေရာပြောင်းရတော့မှာ
ထိုင်းနိုင်ငံမှာမြန်မာလူသမား3တန်းတဲ့မင်းရှိနေပြီးမြန်မာနိုင်ငံကနေအလုပ်ကိုင်အခွင့်အလမ်းရှာဖွေဖို့လာကြသူတွေဟာနေ့စဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မှတ်ရေးပါပါရှင်ဟောင်ကောင်ကျွန်းမှာဒုတိယမြောက်နေ့အဖြစ်အထူးကယုံနှိမ်နင်းရေးရက်တက်ဖွဲ့ကဝိုင်းထားတဲ့တက္ကသိုလ်ဝင်းထဲကနေလွတ်မြောက်နိုင်ရေးအတွက်ဒါဇင်နဲ့ချီတဲ့ဆန္ဒပြကျောင်းသူကျောင်းသားတွေတင်းနှလာနေကစိုးရိမ်တကြီးစူးစမ်းနေကြပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာမဲ့အပေါ်စိုးရိမ်နေကြတဲ့ဟောင်ကောင်ကျွန်းကနေ VOA သတင်းတော် Bill Gallo သတင်းပေးပို့ထားတာကိုမတ်သိန်းကြီးထိုက်ကပြောပြမှာပါရှင်
။ဟောင်ကောင်ကတက္ကသိုလ်ဝင်းထဲကနေလွတ်မြောက်ရေးကျောင်းသားတွေကမျက်ရည်ယိုပုံးတွေရောဘာကြီးစံတွေကိုဖျက်ပြီးရဲတပ်ဖွဲ့အတားအဆီးကိုကြော့ဖြတ်ဖို့ကြိုးစားကြပါတယ်။အများစုကတော့လွတ်အောင်မစွမ်းဆောင်နိုင်ကြပါဘူး။ဟောင်ကောင်ပိုလီတက်ကနစ်တက္ကသိုလ်ကိုအဓိကရုံးနေနေရဲတပ်ဖွဲ့ကတနင်္ဂနွေနေ့ညပိုင်းကလေးကဝိုင်းရံပိတ်ဆို့ထားတာဖြစ်ပြီးပိတ်မိနေတဲ့ကျောင်းသားတွေကတနင်္လာနေ့မှာဒုတိယအကြိမ်ဖြစ်အုပ်စုဖွဲ့ပြီးလွတ်မြောက်ရေးအတွက်ကြိုးစားကြတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကတက္ကသိုလ်ဝင်အတွင်းမှာအတားအဆီးတွေလုပ်ပြီးစုနေကြတဲ့ကျောင်းသားတွေတဲကရာနဲ့ချီတဲ့ကျောင်းသားတွေထွက်လာတာကိုပိုလီတက်နစ်တက္ကသိုလ်ထဲမှာတွေ့ရပြီးရဲတွေကမျက်ရည်ယိုပုံးနေနဲ့ပြစ်နေတာကိုတွေ့ရတဲ့အကြောင်းရိုးရင်းဆန်ကပ်ဖြစ်နေတာတွေတွေ့ရတဲ့အကြောင်းအခင်းဖြစ်နေရာမှာရှိနေတဲ့ VOE သတင်းတောက်ဝီလျံဂဲလိုကပြောပါတယ်စူပူအောင်ချောင်းမူဆန်ရဆွဲချက်နဲ့လူပေါင်းရာနဲ့ချီပြီးရဲတပ်ဖွဲ့ကဖမ်းဆီးနေတဲ့အပေါ်ဒေသခံတချို့ကတော့မကြည်မနက်ဖြစ်နေကြပါတယ်။ဟောင်ကောင်ဒေသခံတဦးဖြစ်တဲ့ Ronald ကအခုလိုပြောပါတယ
်။ I can't imagine it is happening in Hong Kong actually after so many things happened.
ချင်းနေရမျိုးမျိုးကြုံတွေ့ခဲ့ရပြီးတဲ့နောက်ဟောင်ကောင်မှာဒါမျိုးဖြစ်နေတယ်ဆိုတာကိုမတွေးမိနိုင်ဖြစ်နေပါတယ်။ကျွန်တော်တို့ကယဉ်ကျေးတိုးတက်တဲ့မျိုးတစ်ခုပါ။ကျွန်တော်တို့မယဉ်ကျေးတဲ့အပြုအမူတွေအများကြီးကြုံတွေ့နေရပါတယ်။
ညာဘိုင်းတုန်းကတော့တက္ကသိုလ်တဲမှာနေရာအများအပြားမိလောင်နေပြီးဆန္ဒပြမှုကလည်းပြင်းထန်ခဲ့ပါတယ်။ တက္ကသိုလ်ထဲမှာလူဘလောက်ကျန်နေသေးတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပြင်ဆန္ဒပြသူတွေမှာလက်နက်တွေဆန္ဒရိုက်ခါဘလောက်ကျန်နေသေးတယ်လဲဆိုတာလည်းမသိရပါဘူး။ပြီးခဲ့တဲ့9လကျော်ကဆက်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းအဆိုးရွားဆုံးအကြမ်းဖက်မှုတွေလည်းဖြစ်ပါတယ်။အခုတက္ကသိုလ်ကိုပြန်လည်ထိမ့်သိမ့်နိုင်ရေးအနာပိုင်တို့ဘက်ကကြိုးပမ်းမှုမှာသွေးရတန်ယူဖြုတ်ခွဲမှုတွေဖြစ်လာမယ်အပေါ်မှာတော့အဆိုးရိမ်နေကြပါတယ်။တက္ကသိုလ်ဝင်တဲ့မှာတော့ဆန္ဒပြအကြောင်းသားတွေကအတားအဆီးတွေလှုပ်ထားပြီးလောက်လေးကွာတွေဓာတ်စီပလင်းတွေလိုမျိုးလက်ဖြစ်လက်နက်တွေလည်းစုဆောင်ထားပါတယ်တရုတ်ပိုင်နဲ့ထက်ကဒစိတပိုင်ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်ဖို့အကြောင်းသားတွေကတောင်းဆိုကြတာပါဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုအစိုးရဘက်ကအခုချိန်ထိတော့မလိုက်ရောသေးပါဘူးရှင်
မတ်တိန်ကြီးထိုက်ပြောပြသွားတာပါအခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတွေကိုမူရင်းအပေါ်မပြတ်မတ်ဤတန်စင်ကအကောက်နှုတ်တင်ပြမှာပါရှင်ဘာသာရေးတပ်ဝင်ယုံကြည်မှုကိုအခြေခံတဲ့ခွဲခြားဆက်ဆံမှုတွေကိုတွန်းလှန်ဖို့ဥပဒေတွေနဲ့မူဝါဒပြောင်းလဲမှုတွေမြန်မာနိုင်ငံမှာလိုအပ်နေတဲ့ဆွေကောင်းစဉ်နဲ့ယူလီနာအိုချပ်ရေးသားထားတဲ့စောင့်မကို Forbes.com မှာဖတ်ရပါတယ်ရွေးချယ်မှုစဉ်တွေနဲ့တခြားလူနည်းစုဘာသာကွဲရေပေါ်မှာကျူးလွန်တဲ့ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေပေါ်မှာနိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့နိုင်ငံတကာတရားရုံး ICJ တို့ကအတိအကျစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြင်ဆင်နေချိန်မှာပဲတခြားမြန်မာနိုင်ငံတွင်ကပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတဲ့လူနည်းစုတွေလုံခြုံရေးနဲ့သူတို့ရဲ့ဘဝတွေပြန်လည်ထူထောင်ရေးကိစ္စတွေကိုတော့မေ့ထားလို့မရဘူးလို့ဆောင်းပါးရှင်ကထောက်ပြထားပါတယ်အရေးတကြီးလိုအပ်နေတာကတော့ဥပဒေနဲ့မူဝါဒရေးရာပြုပြင်ပြောင်းလဲမှုတွေပဲလို့မိမောင်းတို့ရေးသားထားပါတယ်။ကိုလိုနီခေတ်ဥပဒေတွေဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ကိုတားမြစ်တဲ့ဥပဒေတွေ၊ကိုယ်ခွင့်ယုံကြည်မှုဘာသာပြောင်းရမယ်ဆိုတဲ့ဥပဒေတွေစတာတွေကိုလည်းပြင်ဆင်ဖို့ထောက်ပြထားပါတယ်။ဘာသာကြားလူနည်းစုတွေပေါ်မှာခွဲခြားဆက်ဆံမှုနဲ့ပတ်သက်တဲ့ဥပဒေတွေပေါ်မှာစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ဝင်တွေကလည်းပြောဆိုခဲ့တာကိုကိုယ်ကဖော်ပြထားပါတယ်။အထက်မှာပြောထားတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့နဲ့ဘာသာကြားလူနည်းစုတွေမြန်မာနိုင်ငံမှာအများတန်းတူနေထိုင်နိုင်ဖို့အတွက်မြန်မာနိုင်ငံဥပဒေတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီပြောင်းလဲဖို့တိုက်တွန်းထားပါတယ်။ဒီလိုပြောင်းလဲမှုတွေမရှိသေး၍မြန်မာနိုင်ငံကဘာသာကြားလူနည်းစုတွေအပေါ်မှာခွဲခြားဆက်ဆံမှုပပဖို့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ရေးသားထားတာကိုဖတ်ရပါတယ်ရှင်။မြန်မာဟာအာရှမှာစူးစမ်းမှုနောက်ဆုံးကျန်နေသေးတဲ့ဈေးကွက်ဆိုတာကိုပေါ်လွင်စေတဲ့မဲခေါင်ထိပ်သီးဆွေးနွေးပွဲဆွေးကောင်းစဉ်နဲ့ရေဝံငူးရေးသားထားတာကို koreatimes.co.kr မှာဖတ်ရပါတယ်။အာဆီယံနဲ့တောင်ကိုရီးယားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်နဲ့အာဆီယံတန်မတ်တွေကိုတွေ့ဆုံမေးမြန်းထားတဲ့အတွေ့အဆက်တွေကတခုလည်းဖြစ်ပါတယ်။အာရှမှာစူးစမ်းလေ့လာဖို့နောက်ဆုံးကျန်နေသေးတဲ့ဈေးကွက်ဖြစ်တဲ့မြန်မာနိုင်ငံမှာတောင်ကိုရီးယားကယင်းနှီးမြှုပ်နှံမှုတွေလုံနိုင်တဲ့ခွင့်ရင်းအများကြီးရှိတဲ့အကြောင်းကိုလည်းရေးသားထားပါတယ်။အချမ်းသာဆုံးအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲအာဆီယံနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကြားကွာဟောက်မှုနှဲအောင်လို့လှုပ်ဆောင်မှု2020ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုလည်းဖော်ပြထားပါတယ်။မြန်မာကပဲတရုတ်နဲ့အိန္ဒိယတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အတွက် GMS မဟာမဲခေါင်ဒေသနဲ့BCIM ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားရေးဇင်းကြံလမ်းတို့ပါဝင်တဲ့အကြီးဆုံးနယ်စပ်ဖြတ်ကျော်စီးပွားရေးမှာပါဝင်တဲ့တစ်ခုတည်းသောအာဆီယံဖွံ့ဖြိုးဆဲနိုင်ငံမြန်မာကဖြစ်လာတယ်လို့ရည်သားထားပါတယ်။တရုတ်မှာကုန်ကြမဲ့အလုတ္တမလာစာရဲ့သုံးပုံတစ်ပုံပဲမြန်မာနိုင်ငံမှာကုန်ကြမှာဖြစ်တဲ့အတွက်ဈေးချိုတဲ့အလုတ္တမလာကတွေကဆက်ရောက်နေမြန်မာနိုင်ငံကိုလာပြီးဖွင့်ဖို့အဆင်ပြေဆုံးနေရာဖြစ်လာတယ်ဆိုပြီးလည်းရည်သားထားတာပါ။မြန်မာနိုင်ငံရဲ့အတွန်းရှိမဲ့ဖွံ့ဖြိုးရေးစီမံကိန်း MSDP နဲ့တောင်ကိုရီးယားရဲ့ New Southern Policy ကနှစ်ဦးနှစ်ဖက်အကျိုးရှိမဲ့မူဝါဒဖြစ်တဲ့အကြောင်းကိုလည်းတောင်ကိုရီးယားဆရာမြန်မာတမတ်ဦးတန့်စင်ကပြောတာကိုကိုကဖော်ပြထားပါတယ်2018ခုနှစ်မှာဒေါ်လာ 1.39 ဘီလီယံဘိုတောင်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးလှုပ်ဆောင်နိုင်ခဲ့တယ်လို့လည်းရေးသားထားကိုဖတ်ရပါတယ်ရှင် မအီတန်စင်ပြောပြသွားတာပါအခုလိုကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ကျမတို့ဒီ VOE မြန်မာပိုင်းကနေမကြခင်မှာတော့နှစ်ကူးဒီပြက်ကြိန်တွေကိုဖြန့်ဝေတော့မှာဖြစ်ပါတယ်ဒါကြောင့်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးဓာရီနဲ့အတူပြက်ကြိန်တွေကိုလည်းတောင်းခံကြဖို့မေတ္တာရပ်ခံပါတယ်ရှင်ကျမတို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီတိဆက်လက်ထုတ်လွှင့်သွားမှာပါကျွန်မတို့ခုအင်္ဂါနေ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညလိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးသက်ရောက်မှုနံပါတ်၁ကဥပဒေကြောင်းဆိုင်ရာအကျိုးသက်ရောက်မှုဒုတိယဆရာမမေးတဲ့
ဒါကတော့နိုင်ငံတကာတရားရုံးတွေကမြန်မာကိစ္စကိုကင်တွယ်လာနေတဲ့အပေါ်မှာဒီမြမစီးပွားရေးကိုရောဘလို့ရိုက်ခတ်မှုတွေရှိလာနိုင်မလဲဆိုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနှားဆင်ရဖို့ရှိပါတယ်။တခါမြမတခွင်အစီအစဉ်တက်တက်ရောင်သတင်းလွှာစရာတွေကိုလည်းထုတ်လွှင့်မှာပါ။နောက်နနခင်းတိုင်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုလည်းဒီကနေ့မနေ့နှားဆင်ရဖို့ရှိပါတယ်။အခုတော့မြမတခွင်အစီအစဉ်ကိုအရင်ဆုံးနှားဆင်ရမှာပါ။ပဲခူးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကျေးရွာတချို့မှာဆိုရင်လေကောင်းညင်းဆိုင်ပွဲတော်ဆိုတာကိုကျင်းပကြပါတယ်ဧည့်သည်တွေကကောင်းညင်းဆိုင်ထုံနဲ့အဲ့ဝစ်ပြုတယ်လို့ပြန်ရင်လေလက်ဆောင်ထည့်ပေးလိုက်တာပါမြစ်မခသတင်းအေဂျင်စီကကိုမွေးကျူကနေတင်ပြထားပါတယ်ရှင
်ပဲခူးတိုင်းဒေသကြီးရွှေတောင်မြို့နယ်တဲကကျေးရွာတချို့မှာစပားရိတ်သိမ်းပြီးချိန်တိုင်းနှစ်စဉ်ကျင်းပပြုလုပ်နေကြဖြစ်တဲ့ကောင်းချင်းဆိုင်ပွဲတော်ကိုတစောင်းမုံလာတွေမှာကျင်းပလေးရှိကြပါတယ်။အဲ့ဒီဒေသဘက်ကကြေးရွာတွေမှာဖျားပွဲတော်တွေကိုရာသီလိုက်သတ်မှတ်ကျင်းပလေးရှိကြပြီးဗုဒ္ဓဘာသာဝင်တွေကိုးကွယ်တဲ့ဖျားရှင်ကိုတတ်တော်ထင်ရှားရှိနေတဲ့ကဲသို့ရည်မှန်ပြီးဆွန့်တော်ကြီးကက်လူပူဇော်ကြတဲ့ပွဲတော်တွေဖြစ်ပါတယ်။ဒီလိုဖျားပွဲတော်တွေကိုလာရောက်လည်ပတ်တဲ့အပေါင်းအသင်းမိတ်ဆွေတွေကိုကောင်းချင်းတုပ်တွေစုပေါင်းချင်းနှောင်ထားတဲ့ကောင်းချင်းဆိုင်တွေနဲ့အဲ့ခံကျွေးမိတာကောင်းချင်းဆိုင်တွေလက်ဆောင်ပေးကြတာကိုဆွဲပြုပြီးကောင်းချင်းဆိုင်ပွဲတော်လို့ဖော်ဆိုကြတာလည်းဖြစ်ပါတယ်။စပားရိတ်သိမ်းချိန်မှာအစောဆုံးပေါ်ဦးပေါ်ပြကောင်းချင်းဆန်နဲ့လှုပ်ထားတဲ့ကောင်းချင်းဆိုင်တွေကိုဖျားရှင်တန်းမှာစွန့်တော်ကြီးကက်လူပူဇော်တာကျွေးမွေးဧည့်ခံတာဟာဆန်ရီစပားပေါ်များစီဖို့ကောက်ပဲတိညာဖြစ်ထွန်းစေဖို့ကြည်ရွယ်လူရန်းတာလို့လည်းဒေသခံတွေကပြောကြပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့ကြောက်မြင့်ကျွေးရွာမှာရွှေလာရောင်ဖျားခေါ်ဖက်ကအဖွဲ့ဝင်ဦးမောင်မောင်ထူးကအခုလိုပြောပါတယ်။ကိုယ့
်ရဲ့လောအားပင်ပန်းလှုပ်ထားတဲ့တောင်သူတွေသမားတွေဒီစပားတွေလိုက်ကြတယ်ပေါ်လာတဲ့ကောင်းပွဲလေးကိုဒီဝတန်းလှုပ်တယ်ဗုဒ္ဓဘာသာရတယ်ဘယ်ကောင်းလဲကုသိုလ်ကြီးတစ်ခုပေါ့ဗျာရှင်းကြီးတွေတော့ဒီမှာ6ရက်8ရက်နေ့10ရက်နေ့ပေါ့အဲအမောဇက်တွေပါတယ်ဆရာဟိုရုပ်ရှင်တွေဖြစ်တယ်ပေါ့ဒီတော့ဒါတွေကနည်းနည်းနည်းနည်းရဲရဲမှလည်းပဲအရင်ဟောဖြစ်နေတော့ဘူပိုင်းကြတော့ဒီရုပ်ရှင်တွေဇက်တွေကိုမထက်တော့ဘူးပေါ့ကျွန်တော်ဒီကနေပြောပဲဒီဧည့်သည်တွေကိုကျိုးမွေးအခမ်းအနားရဲ့ဆရာဟိုဖျားသွားပြီးတော့ဒီလာရောက်ဖျားသွားပြီးတော့ဟိုစွန့်တော်ကြီးတင်တယ်ပေါ့အဲ့လိုလေလုပ်တယ်ခု9ရက်နေ့ခုညနေလို့ကျွန်တော်စွန့်တော်ကြီးတင်သွားကြမယ်ဆက်ပြီးစွန့်တော်ကြီးတင်သွားတယ်ဟို10ရက်နေ့မှလည်းကြတော့စွန့်တော်ကြီးကတ်တယ်7နာရီလေးကြတော့ကျွန်တော်က7နာရီကျော်လေးကျော်စွန့်တော်ကြီးစွန့်ပြီးတော့အမရည်သက်ချက်ပြားပွဲလုပ်ခဲ့ပြီးတော့ကျွန်တော်တို့ဒီဟိုပေါ့ပွဲတော်လေးပြားခံတယ်
ကောင်းချင်းဆိုင်ပွဲတော်ကိုကြောင်းမြင့်ကျေးရွာပြင်ရွှေတောင်မြို့နယ်တွေကရွာတစ်ကုန်းကျေးရွာ၊ရွာဟောင်းကုန်းကျေးရွာ၊ရွာလေးကုန်းကျေးရွာ၊ထန်းကုန်းကျေးရွာ၊နီနီဝကျေးရွာ၊ရွာတကြီးကျေးရွာ၊ရွာသားရကျေးရွာ၊ရှင်ကုန်းကျေးရွာတွေကအိမ်တိုင်းလူလုံးမှာကျင်းပပြုလုပ်ကြတာဖြစ်တယ်လို့သိရပါဗျ။တနည်းမှတကားပြုလုပ်တဲ့ဒီပွဲတော်ကိုအကြောင်းပြုပြီးရ ဆွေမျိုးတွေမိတ်ဆွေပေါင်းသွင်းတွေပြန်လည်ဆုံစည်းကြတယ်လို့လဲကျောင်းဆရာမတူဖြစ်တဲ့ဒေါက်တာဝေဝေငင်းကခုလိုပြောပါတယ်
ကောင်းမြန်မိုင်းပွဲတော်ဖြစ်လာပုံပါဘောเนาะအပဒီရာသီပေါ့နော်လဲဆိုင်တဲ့လူကပေါ်ဦးပေါ်ပြားဖြစ်တဲ့ကောင်းမြန်ပေါ့နော်အဲကောင်းမြန်ကတို့ရတဲ့အမိနဲ့ဟိုးဘိုးဝါပြီးတယ်လက်ချက်ချင်းအောင်เนาะအဲ့တော့ကောင်းပေါ်ဦးပေါ်သားကောင်းမြန်ကိုစိုက်ပြီးရောမြားကိုအဲ့လိုတရားကိုပူဇော်တယ်ဆိုရင်အတိတ်တိုင်းနဲ့အာပြုလုပ်ကြတဲ့ပွဲဖြစ်ပါရဲ့ဘောเนาะပြုလို့ရှိရင်ဒီလိုကောင်းမြန်မိုင်းပွဲတော်ပြုလုပ်ရတဲ့အတွက်ကြောင့်ပေါ့နော်ဟိုယနေ့ရဝေးရအမေဆွေမျိုးအကောင်လုံးလည်းလာပြီးတော့အဲကျော်ကျော်မပါစားတာတောက်ကြတယ်ပြီးလို့ရှိရင်ဝိပါနေတဲ့တမင်ချင်းတွေအကောင်လုံးလည်းဒီမျိုးဒီကောင်းမြန်တိုင်းဘွဲတော့ရုပ်ကိုရောက်ပြီးဆုံးလို့ရှိရင်တော့အပြန်လာကြပြီးတော့ဆွေမျိုးပါတင်တဲ့အတူတူအဲ့လိုမျိုးတွေ့ရဆုံးတဲ့ပွဲလေးဖြစ်ကုန်လို့ရှင်းပါတာဖြစ်ပါ
ပွဲတော်ကျင်းပချိန်ဆိုဒီနေမြေတွေကကြေးရွာသူကြေးရွာသားတွေဟာဟိုဘက်ရွာဒီဘက်ရွာပျော်ပျော်ပပကူးကူးသွားလာကြပြီးဒါနပြုအခန့်နဲ့စားတောက်ဖွဲ့ရာတွေကိုစားတောက်ကြရင်ကောင်းချင်းဆိုင်ပွဲတော်ကိုပါဝင်ဆွေးနွေးကြတာဖြစ်ပါတယ်ဒီပွဲတော်ဟာလွန်ခဲ့တဲ့နှစ်200လောက်ကတည်းကဘိုးဘွားပြည်ပအစဉ်ဆက်ကျင်းပလာခဲ့တဲ့ရိုးရွာပွဲတော်တစ်ခုဖြစ်တာကြောင့်ခုမျိုးဆက်တွေလက်ထက်မှာလည်းဆက်လက်ထိန်းသိမ်းသွားရမှာဖြစ်တယ်လို့ဒေသခံလူငယ်တွေကပြောကြပါတယ်ကြောင်းမြင့်ကြေးရွာသားတို့ဦးဖြစ်တဲ့ကိုလိုင်ဦးကတော့ကောင်းချင်းဆိုင်ပွဲတော်နဲ့ပတ်သက်လို့သူ့ရဲ့ခံစားချက်ကိုအခုလိုပြောပါတယ
်ကောင်းချင်းဆိုင်ပွဲတော်ထုံးတယ်ကတော့ရှိလူကြီးသူမတွေတုတ်တက်တဲ့အရာကျွန်တော်တို့ဒီတောင်သူဥကြီးတွေရဲ့နေရာဆိုင်ဖြစ်နေရဲ့ထွက်တဲ့သဘောပြီးနေသဘောပြီးနေဥဖြစ်ရပါဗျာဒါလေးပြတ်တော်ဖျားဘူးဆုတ်ကတ်တဲ့တောင်ကြီးတိုင်းဆိုင်ပြီးတော့ပြုလုပ်ပြီးတော့လက်ဆောင်တော့ဆုတ်ကတ်တဲ့ဖွဲ့ပေါ့လူတော်တဲတာကတော့ဒါဖျားဘူးတောင်ကြီးတိုင်းဆိုင်ပြီးတော့ကတ်တယ်ဘုံပဲဒီကတတိမျိုးဆုံးအဲ့ဒီတွေကြတော့အဟင်းမျိုးဆုံးချက်ကြည့်ရအောင်အဟင်းမျိုးဆုံးသမင်းကြည့်ရပေါ့ဒါလူငယ်တွေကြတော့လူငယ်ရေကန္တာဘာဘာနေတာကြီးလည်းပါတော့ပေါ့ကျန်ကြတော့လက်ဆောင်ကောင်းချင်းတိုင်းပေးလိုက်ရတယ်သူတို့ကလည်းကောင်းချင်းတိုင်းလေးတွေပေးလိုက်လို့သူတို့ကလည်းပီတိဖြစ်တယ်လို့ကျွန်တော်တို့ကပေးရရတဲ့လူကလည်းကျွန်တော်တို့ကပီတိဖြစ်ပါတယ်
။ပွဲတော်မှာစွန့်တော်ကြီးကတ်လူတာအပြင်ကာလာသားတွေကြိုက်တေးကီတာနဲ့ဖျော်ပြတာတွေအိုးစီဒိုးဘော်ဝိုင်းနေနဲ့ကြေးရွာတွေကိုလှည့်တဲ့အားတွေပိုက်ကြော်ချင်းပြိုင်ပွဲတွေကိုလည်းထည့်သွင်းကျင်းပလိမ့်ရှိတယ်လို့သိရပါတယ်။ကျွန်တော်မှွေကြည့်ပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
အခုနောက်ဆင်ခဲ့ရတဲ့မြန်မာတခွင်အစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေညနေခင်းအစီအစဉ်မှာလည်းတင်ဆက်ပေးနေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုနောက်ဆင်မှုအချိန်ရောက်ပါပြီ။လူနည်းစုတွေပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာတရားရုံးတွေမှာအမှုဖွင့်ခံရတဲ့အပြင်အာဂျင်တီးနားနိုင်ငံမှာလည်းမြန်မာခေါင်းဆောင်တွေကိုအမှုဖွင့်လိုက်တာကြောင့်အမေရိကန်အပါအဝင်အထူးသဖြင့်အနောက်နိုင်ငံတွေစီကမြန်မာပြည်တွင်းယင်းနှီးမြှုပ်နှံမှုတွေကိုထိခိုက်စေပါသလား။အမေရိကန်လုပ်ငန်းတွေအတွက်မြန်မာနိုင်ငံမှာဥပဒေကျိုးဆောင်လုပ်ငန်းတစ်ခုထူထောင်လောက်ကင်ခဲ့ပူသူဥပဒေပညာရှင်ဒေါက်တာဆလိုင်းငုံကျုံးလျံနဲ့ဆွေးနွေးမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါရရှင
်ဒီနိုင်ငံတကာခုံရုံးဒီမှာနောက်ထပ်အာဂျင်တီးနားလိုနိုင်ငံမျိုးမှာတရားစွဲတဲ့ဟာတွေဆွဲချက်တင်တဲ့ဟာတွေရှိလာပါတယ်ဆိုတော့ဒီကိစ္စကဒီအမေရိကန်ပါဝင်ပေါ့နော်အနောက်နိုင်ငံတည်းရဲ့အဓိကယင်းနှီးမြှုပ်နှံမှုအပေါ်မှာဘလောက်တက်ရောက်သွားနိုင်ပါသလဲရှင
်ဒီလိုအခုရင်ဆိုင်အခုဖွင့်ချင်းခံလိုက်ရတာနဲ့ဟိုအနည်းဆုံး impact လေးခုရှိတယ်အကျိုးသက်ရောက်မှုနံပါတ်၁ကဥပဒေကြောင်းဆိုင်ရာအကျိုးသက်ရောက်မှုဒုတိယဆရာမမေးတဲ့စီးပွားရေးဆိုင်ရာယင်းနှီးမြှုပ်နှံမှုဆိုင်ရာအကျိုးသက်ရောက်မှုတတိယဟိုလူစုရေးဆိုင်ရာပေါ့ social impact ပေါ့စတုတ္ထကတော့အဲ့ဒီ impact တုံးခုကြောင့်နောက်ဆက်တွဲဖြစ်လာနိုင်တဲ့နောက်ဆက်တွဲ impact တွေအများကြီးပါပဲ။ဟို ICC ဖြစ်ဖြစ် ICJ ဖြစ်ဖြစ်ဒီ Argentina မှာပဲဖြစ်လာတဲ့အခါကျတော့ဒီ investor ဆိုတဲ့လူကအစိုးရလူမဟုတ်ဘူး။သူကလည်းသူပတ်စံချမ်းသာပြီးတော့ငွေရှာပြီးတော့အကျိုးအမြတ်အတွက်လူချင်တဲ့လူ။လူချင်တဲ့လူကမြန်မာဆိုတဲ့ဟာဒါမှမဟုတ်ပမာဆိုတဲ့ဟာ Burma ဆိုတဲ့ဟာသူကရှာလိုက်တာနဲ့ဒီတိုင်းပြည်ကအမှုတုံးခု pending အလုပ်ခံရတဲ့နိုင်ငံပါလားဆိုလို့ရှိရင်ကျွန်တော်ပြောရတယ်လာမှာမဟုတ်အဲတော့ဒီလိုနီးစနစ်ချက်ချက်နဲ့ရင်းနှီးမြှုပ်နှံမှုလုပ်တဲ့နိုင်ငံတွေကညမာပြည်တော့သူတို့ပို့ပြီးတော့ကြောက်တဲ့ကြောက်လာတယ်ဒါပေမဲ့တချို့နိုင်ငံတွေကဒီလိုမျိုးနီးစနစ်ခိုင်ခိုင်မာမာမရှိဘဲနဲ့ ကျွန်တော်ကျမအမြင့်ရရင်ပြီးရောဆိုပြီးတော့တိုင်းပြည်တွေကတော့သူတို့ကလိမ့်မယ်လို့ဖြစ်တယ်ဘာလို့လို့ဆိုတော့ဟိုတောမီလောင်တောကြောင်လက်မောင်းခတ်ပေါ့ကွာအဲ့ဒီအမျက်အစွမ်းကိုချိန်ပြီးတော့လုပ်တဲ့ဟာတွေတော့လာကောင်းလာလိမ့်မယ်လို့ဖြစ်ပါတယ
်ဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီအနောက်နိုင်ငံဒီကုမ္ပဏီကြီးတွေကဒီဟိုမြန်မာနိုင်ငံလိုနေရာမျိုးကဈေးကွက်တက်လဲရှိတယ်ရင်းနှီးမြှုပ်နှံဖို့လဲအခြေအနေကောင်းတချို့ရှိတယ်ဆိုတဲ့နေရာမှာသူတို့ကဒီလူခွင့်ရနေပတ်သက်ပြီးတော့အလေးထားလို့လားဘာကိစ္စကြောင့်သူတို့တုံ့နှေးသွားနိုင်မှာလဲရှင်ဆရာ
လူခွင့်ရကြောင့်တုံ့နှေးသွားလားဆိုတာရင်းနှီးမြှုပ်နှံမှုလုံးမဲ့ပတ်ဆိုင်ရှိတဲ့သူတယောက်ကသူ့ရဲ့ရင်းနှီးမြှုပ်နှံမှုကလည်းအမျက်ရမယ်ဆိုတဲ့ပြောလင်းချက်နဲ့သူကရင်းနှီးမြှုပ်နှံမှုလုပ်တာအဲ့တော့သူ့ရဲ့အမျက်ကမြန်မာပြည်မှာသူရင်းနှီးမြှုပ်နှံမှုတစ်ခုလုပ်ပြီးတော့အဲ့ဒီမြှုပ်နှံမှုရဲ့ထွက်လာတဲ့ရလတ်ကမြန်မာပြည်မှာမဟုတ်နိုင်ငံခြားကိုတင်ပို့ရမှာEU ကိုပို့ရမှာအမေရိကန်ပို့ရမှာလက်တင်အမေရိကန်ပို့ရမှာဂျပန်ကိုပို့ရမှာရုရှားကိုပို့ရမှာအဲ့ဒီခါကျတော့စားသုံးတဲ့စားသုံးသူတွေကချိန်ပြီးတော့ဟာဒီဟာကဗမာပြည်ကလာတယ်ဗမာပြည်ကလူခွင့်ရေးကိုမလိုက်တာဘူးလူမျိုးသုံးဖြတ်ရေးကိစ္စဂျီနိုဆိုက်ဒ်ခရိုင်မ်အဂဲန့်ဟျူမန်တီတို့ဝေါ်ခရိုင်မ်တို့ဂျူးလွန်နေလို့တရားရုံးနိုင်ငံတကာတရားရုံးသုံးခုမှာဖွင့်ပြထားတဲ့နိုင်ငံဖြစ်တယ်ဆိုမဝယ်လို့ရှိရင်သူကဒီမှာရင်းနှီးမြှုပ်တာတဲ့ဟာသူရှုံးမှာအဲ့တော့ဘယ်တတိယမှာအရှုံးခံပြီးတော့ရင်းနှီးမြှုပ်မှာမဟုတ်လုပ်မှာမဟုတ်အဲ့ဒီဟာကအကုန်လုံးကဒီဘက်မှာဒီ investment ကနေဟိုဘက်က supply နဲ့ benefit အကုန်လုံးကချိန်နေတယ်အဲ့ဒီဟာကိုကျွန်တော်တို့ဟိုဒီအကုန်လုံးချုပ်ပြီးတော့တုံ့တက်နိုင်ဖို့လိုတယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီဆရာအခုပြောတဲ့ကိစ္စမှာဒီမြန်မာအစိုးရဟာဆိုရင်လည်းအခုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဆိုရင်ဒါထိုင်းနိုင်ငံကိုသွားတယ်ဒါဟိုပထမတစ်ခါတော့ငါထိုင်းမှာဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့ဖိတ်ခေါ်တဲ့ပွဲသူတို့တခုလုပ်တယ်နောက်တစ်ခုကဒီအာဆီယံဟိုအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းသူဒါမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့သူမင်းကွန်ပြောပါတယ်ဆိုတော့ဟိုမြန်မာနိုင်ငံတွင်းမှာလည်းရခိုင်လူနေရာမျိုးမှာဒါရင်းနှီးမြှုပ်နှံမှုဖိတ်ခေါ်ရဲသွားတယ်ပေါ့နော်ဒီလိုတွေလှုပ်လာတယ်ဆိုတော့အဓိကတော့ဟိုဒေတာတွင်းရင်းနှီးမြှုပ်နှံသူတွေကိုပို့ပြီးတော့များအာယုံဆိုင်နေသလား
ဟုတ်ကဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီအေရှာကဒီ investor တွေကိုဖိတ်ခေါ်ပြီးတော့မြန်မာပြည်မှာ investment လုပ်ပါဒါဖြစ်နိုင်ခြေရှိတယ်အကျိုးအမြတ်ရမယ်ဆိုလို့ပြောတာတော့သူအနေနဲ့ပြောတင်ပြောထိုက်လို့ပြောတယ်လို့ဖြစ်နေပထမချက်ကဘာလို့လဲဆိုတော့ဒီအနောက်နိုင်ငံကိုခဏထားအောင်အေရှားက investor တွေဆိုတာဆာဒီ regulation တော်တော်နေတယ်သူတို့ကငွေဖြူငွေမဲကစားပါဟိုဘောတရားဝင်ရောတရားဝင်ရောဒီကိစ္စတွေ regulation အားနဲ့တော့သူတို့အတွက်ကအင်္ဂလိပ်လိုပြောရင် loophole ဆိုတဲ့ဟာခက်ပေါက်လေးတွေအများကြီးရှိတယ်။ဒါပေမဲ့ဒီအနောက်နိုင်ငံကလူတွေကနိုင်ငံတွေကဒီ investment လုပ်လို့မယ်ဆိုလို့ရှိရင်သူ့ရဲ့ regulation ကခိုင်မာတော့ဒီခက်ပေါက်လေးတွေကရှာဖို့အရေးခက်တယ
်။ဟောဒီအစိုးရနဲ့လောကကန်ရတဲ့အနည်းထားရောဟိုမြမအစိုးရဘက်ကဖြီလျှော့ပြရတဲ့တိတိတတ်တာတွေ့လာရပါသလားဘလောက်ဒီလုတ်တာကိန်းလာအဝင်ဝိုင်းမျိုးဖြစ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်မြန်မာပြည်ပြန်လာတာ9-10 နှစ်လောက်ရှိပါပြီဒီမှာနေနေတာတခုကတိုးတက်မှုတချို့နေရာတွေမှာရှိပါတယ်ဒါပေမဲ့တစ်ဖက်မှာအစိုးရကအနောက်နိုင်ငံတွေလိုမျိုး regulation တခုထဲမလုပ်ဘဲနဲ့အကုန်လုံးမှသူကဝင်ပါနေတော့โอ้มันไหนวนทันตะหลุဖြစ်နေတယ်อามันဆိုကျွန်တော်အမြင်မှာတော့အစိုးရလုပ်ဖြစ်လာ regulation ကောင်းကောင်းချပြီးပြီးရင်ဒီဖက်မှာဒီစီးပွားရေးလုပ်နေတဲ့လူတွေကအဲ့ဒီ regulation လိုက်လာပြီးတော့လူခွင့်ရေးအခြေအနေပဲဖြစ်ဖြစ်တခြားနိုင်ငံတကာစံနှုန်းစံထားပဲဖြစ်ဖြစ်ဥပဒေပဲဖြစ်ဖြစ်အဲ့ဒါကိုလိုက်လာဖို့လိုတယ်လို့ကျွန်တော်ကတော့ယူဆတယ်ဒါပေမဲ့အဲ့ဒီအပိုင်းမှာအားနေတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကတောက်လျှောက်ဒီဘဟုချုပ်ကင်မှုကနေချိန်ပြင်းလာတဲ့နိုင်ငံဆိုတော့အဲ့ဒီအထာကဖြစ်ပြီးပြောက်နေ
အခုဆက်လက်ပြီးတော့မအေးတနာကျော်ရဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါနော်မင်္ဂလာပါရှင်
Along sini dia berjalan bawa jawab si. Di dalam tadi yang di dalam arah K-pop nama jo sura kamalitia pite si eh balumnya tu ye gozabu kami punya sajau jalan jawab ni. Biro nama jo sura James Lane tu ni Chelsea ya kau mah. Pop sign design A C C lipun lagi. Di dalam kuadro langa tempoh jo jadu ni nubinya Taiwan ada di dalam tu hari ko pia pia pita bawa ni. K-pop nama jo sura kamalitia tu gozabu ye punya langkau lagi. Nama yang aku cerai, tu ye K-pop nubinya nama garo siap cipai. Tu aku tidak mungkin guna sajau cutaraku ya sebab sompi cec, terbawa tu ni muda dua belu. Tu aku kuzat juga tu ye manager company YG Entertainment ah, pihak ni tahu jaga lejanya dua apa? Siap ni siapa nubinya longan ni gula sebiji apa dua jawa supaya tu ye K-pop ye dekau YG Entertainment ah, tajam biar tu gula kangsung semua tang bi tawai. สี่ล้านนักท่องเที่ยวคนนี้มาเคปอปโลกาเรซ่ายาวลาลาพิบิโรพักบอลเซนทรัลพาร์คเน่กอมเมนซิโรบาวเน่ทูแอนนี่วันอพยพเก่าซะรับดิฉันดีกว่าดีกว่าที่สุดพิบัยตัวทูแอนนี่วันอพยพกันนักท่องเที่ยวคนนี้มาเพื่ออะไรด่าวะตัวเราหน้าท่องเที่ยวคนนี้มาเองเลยรู้สูเร่ลิฟต์สูเร่เดทเดียร์ทรัคเก็บโยเบลบอร์ดฮอตแอนด์เร่เบลบอร์ดเย่ฮอตพิเศษตรงเดนเมติอาเซมาวิงเอลูที่เบลบอร์ดดิฉันวันเน่ปัตมาอุโสมยุทธมิโกริอาสุรอบพิบัย That's on the Tonsa Chakunamawe, Times Magazine, to go K-pop in America. American beyond the K-pop, and I guess we're counting a pop ya Gabriel. To go, the music K-pop do yes, you bangle, cheapy get to pin a name Jawari. I could let the Lomawe to go, American beyond the name Jaw, Black Eyes Peace upon a Bambiro, the Chinabo Lotawanish. Name Jaw British Hasura, James Planha, you are the beautiful Suri, the Chin and Nayanama. I'm going to talk to you about the ACC is a public school promo season.
Spanish. Right. That's for you.
The Fox and Pieces were signed to a language really mind. She up to
run down and very sad. And I've always said, you know, if it came off for sale, I know what I would do.
Red Letter D Jangmuchmaru Nasin Jaya Omashin.
Didrimba, ni damamho, yelo dibiyare, digo, chikane idiom atonwigo, dimpya bimamu, but mauzo.
Red Letter Day.
Gojimbia bima pipari. Salumbanga. R E D. Red ga niyao. L E D D E R. Letter ga sa damamho salum. D E Y D ga ni damamho yesuro. Sakai kunye daya dibe garo. Salum niyao nibo. Dorashimia calendar pickering uchi mesuin. The Nima Labong Sinala Shire Yedwiha တမန်ရက်တွေဖြစ်ရင်ကနန်းတွေကိုအမဲရောင်နဲ့ပုံနှိပ်ထားတာတွေ့ရပြီးနေဒုနေရက်တွေမှာတော့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာကိုသတိထားကြမိမှာပါကျမတို့မြန်မာပြည်ကလေးမှာဆိုဘာသာရေးအခကြီးရဲ့ကြီးတွေလို့တကြံလို့နှစ်တစ်ခုချင်းလို့မြန်မာလွတ်လပ်ရေးနေ့လို့တနိုင်ငံလုံးအဆင့်နဲ့ရုံးပိတ်ပေးရတဲ့နေဒုနေမြမျိုးတွေအတွက်ပြည်ကလေးမှာနေ့ကိုကြီးညွှန့်တဲ့ကနန်းတွေကိုအနီရောင်နဲ့ပုံနှိပ်ထားတာတွေ့ရပါလိမ့်မယ်ဒါကြောင့်မလို့Red Letter D ရဲ့ idiom အသေးပဲကတော့ကိုယ့်ဘဝမှာအရေးကြီးတဲ့နေပဲဖြစ်ပါလေ။ဥပမာကိုလက်ထပ်တဲ့နေလို့ကိုသားလေးသမီးလေးမွေးတဲ့နေလို့ဘဝမှာထူးခြားတဲ့နေမင်းမရနိုင်တဲ့နေတွေလို့ပေါ့။ဒီသုံးနဲ့ပတ်သက်လို့ George ပြောပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကျွန်တော်တာလီမွေးတဲ့နေ့ကတော့ကျွန်တော်အတွက်မိမရတဲ့နေ့တူပါပဲ။သူကကျွန်တော်မိဘတွေအတွက်လည်းမြေးဦးလေးဖြစ်တာကိုဗျာလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The day my son was born was a red letter day for me. He is also the first grandchild for my parents.
ကုဆလေကျင်ပြပြီးမှကတော့
Call it a day.
ဖြစ်ပါလေ။စာလုံးပေါင်းကCALL call ga khora IT it ga takku ku ko yi nyun ne nan sa A ga takku de ye DAY D ga ni da ma mho ye so ro sapai khun ye dai yai de be ga ro yetti ye ko kho lai da bo idiom so re to bai de be ga ro na myo shi ba de patthama ga ro ti ni twe lou ni de alou ko a song tat lai da di ni twe do alou le sat tat pi ein bian no me so yin call it a day လို့ရည်ညွှန်းသုံးပါလေ။နောက်အဓိပ္ပာယ်တစ်မျိုးကတော့ကိုတောက်လျှောက်လှူလာတဲ့အလုပ်ကိုဆက်မလုပ်တော့ဘူးဆုံးဖြတ်လိုက်တာဖြစ်ပါလေ။ဥပမာအာကစားသမားတွေအများအပြားဟာအသက်တွေရလာပြီဆိုရင်ပြိုင်ပွဲဝင်အဆင့်ကြီးစားအဆင့်ကနေအနားယူလေးရှိကြတော့ဒီလိုမျိုးအနားယူကြတယ်ဆိုရင်သူတို့အသက်မိုးဝင်းကြောင်းကနေ call it a day လို့ရည်ညွှန်းသုံးတာဖြစ်ပါလေ။တနည်းတော့ကိုလုံနေတာကိုတော်လောက်ပြီလို့ဆုံးဖြတ်လိုက်တာပေါ့။
After 40 years of working for the government, I'm finally calling it a day.
အစိုးရလုံမှနှစ်ပေါင်း40လောက်လာပြီးတော့ကျွန်တော်တော့အနားယူတော့မယ်ဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ After 40 years of working for the government, I'm finally calling it a day.
Call it a day ရဲ့နောက်အဓိပ္ပာယ်ဖြစ်တယ်။တနေ့စာတွေ့ကိုလုံနေတဲ့အလုပ်ကိုလက်ဆတ်ဖို့ရည်ညွှန်းသုံးထားတဲ့ George ကိုပြတဲ့ဥမာကိုလည်းနားဆင်ကြည့်ကြရအောင်
။ Today has been a very busy day for me. After working 8 hours without a break, I'm calling it a day.
ဒီကနေ့ကကျွန်တော်တွေ့တဲ့ကိုအလုပ်များတဲ့နေ့ပါပဲဗျာ။ရှင်းနိုင်တောက်လျှောက်မနာပဲစစ်တိုက်အလုပ်လုပ်ခဲ့ရတယ်။ကျွန်တော်တို့လက်ဆက်တတ်တော်မယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Today has been a very busy day for me. After working 8 hours without a break, I'm calling it a day.
ခုဆက်လက်ကျင်ပြပြီးမှာကတော့
Bad hair day
ဖြစ်ပါလေ။စာလုံးပေါင်းက BAD bad ကဆိုးတာမကောင်းတာ HAIR hair ကသပင်း DAY D ကနေဒါမှမဟုတ်ရဲ့ဆိုတော့စပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့စပင်းမကောင်းတဲ့ရက်ပေါ့ဒီနေရာမှာစပင်းဆိုတော့ကျမတို့မြန်မာအသုံးစပင်းပုံပြက်နေတဲ့ရက်လို့ဆိုနိုင်ပါတယ်အင်းကနေအပြင်ကိုထွက်မယ်အလုတ်ကိုသွားမယ်ဆိုရင်ဘယ်သူမဆိုကိုယ့်ကိုလူမြင်တော်အောင်အင်ဂျီလဲရတာမျက်နှာပြင်ရတာအထူးသဖြင့်စပင်းကိုကြော့နေအောင်ဖိလိရှိတာသောရရှိများအသေးပဲဖြစ်ပါတယ်ကျမတို့မြန်မာအမျိုးသမီးတွေဆိုပိုလို့ဆိုးတာပေါ့ရှင်ဒါကြောင့်အင်းကနေထွက်လာတာကောင်းတော့ဖြီးဖို့အချိန်နေမပေးဘူးပုံပြက်ပန်းပြက်နဲ့ထွက်လာရတဲ့လူဆိုရင်သူ့အိမ်မှာဘယ်တော့ဆိတ်ဆိုးစရာမချိနဲ့စရာပြောင်းဆန်းနေတဲ့အချိန်လေးကိုရင်ဆိုင်နေရတယ်ဆိုတာတော်ရရှိများစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လူတူက had a bad hair day လို့ဆိုရင်ဒီလူအိမ်ကထွက်ခတဲ့ကောင်ကစိတ်တူလာတာဒါကြောင့်မလို့အဲ့ဒီလူနဲ့ဆက်ဆံရမှာသတိထားဖို့လိုပါလိမ့်မယ်။ကျမတို့မြန်မာလူအဖွဲ့အစည်းမှာတော့နောက်ပြောင်လေးပြောလို့ရှိတာကတော့အင်းကမိမဒါမှမဟုတ်ယောက်ျားနဲ့စိတ်ဆိုးပြီးထွက်လာတလားပေါ့ဘယ်လိုကြောင့်မဲရှိစီပေါ့ရှင်စိတ်လက်တစ်စစ်သားရှိပြီးစိတ်ဒိုးနေတာကိုဘာကြောင့်ရဲ့လို့မပြောဘဲဒ ဒီနေ့တော့ငါတွေ့စိတ်တူစရာတွေပဲနေတွေ့နေတယ်။ဒီနေ့လုံးဘာလို့လို့အဆင်မပြေဘူးဆိုရင်ချုံပြီးနားချကောင်းအောင် I had a bad hair day လို့ရည်ညွှန်းသုံးနေရှိပါတယ်။တခါတရံကျမတို့မြန်မာမှာပြဿနာရည်များဖြစ်နေသလားလို့ပြောတယ်လို့ပေါ့ရှင်။ဒီသုံးရပိုက်တဲ့လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ This has been a bad hair day for me. I couldn't find my car keys.And was late for work, making me miss an important meeting. What's more, I also lost my wallet.
ဒီကနေ့ကတော့ကျွန်တော်တွေ့ဘာလို့လို့အဆင်မပြေတဲ့နေ့ပါပဲဗျာ။ကျွန်တော်ကားတော့ရှာမတွေ့ဘူး။ကျွန်တော်ရုံးနောက်ကျတော့အရေးကြီးတဲ့အစည်းအဝေးတစ်ခုတည်းလွတ်သွားတာပေါ့။ဒါရင်ဘာကမလဲဗျာ။ကျွန်တော်ပတ်စံအိတ်လေးကြောက်သွားသေးတယ်လို့ဒီပေးရပါလေ။
This has been a bad hair day for me. I couldn't find my car keys and was late for work, making me miss an important meeting. What's more, I also lost my wallet. Gone for the day.
ဖြစ်ပါတယ်။ Salon ဘောင်က G-O-N-E, gone က G-O-G-O ဆိုတဲ့အခြေခံဝါဟာရကဆင်းသက်လာတာဖြစ်ပြီးသွားတယ်လို့အတိပေးရတဲ့ go ရဲ့ past tense ဆိုတဲ့အတိတ်ကိုရည်ညွှန်းတဲ့ went ရဲ့ not a sin ဖြစ်တဲ့ gone ဖြစ်ပါလေ for for ကအတွေ့ the the day the day ကတော့ yes ဆိုတော့စကားဝိုင်းထုံးရဲ့ဓာတ်ရိုက်အတိပေးကတော့ဒီနေ့အတွက်တော့သွားပြီပေါ့ idiom ဆိုတဲ့သဘောက်ဒီပေးကလည်းရှင်းလာပါလေဒီနေ့အတွက်တော့ဒီလူအလောက်ကနေအင်ပြန်သွားပြီပြန်လာတော့မှမဟုတ်တော့ဘူးဆိုရင်Gone for the day လို့ရည်ညွှန်းသုံးတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I'm sorry you missed him. He's gone for the day. He said he's not feeling well, so he went home early.
ဝင်နေပါရဲ့ဗျာ။ခင်ဗျားသူနဲ့လွဲသွားပြီ။သူပြန်သွားပြီ။သူနေသိမ့်မကောင်းလို့အိမ်ကိုစောစောပြန်သွားတယ်လို့ထည့်ပေးရပါလေ။
I'm sorry you missed him. He's gone for the day. He said he's not feeling well, so he went home early. Red letter day, call it a day, a bad hair day, gone for the day.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်ရနာဆင်ကြပါရှင
်အခုနားဆင်ခဲ့ရတဲ့ကျမတို့ဒီအခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းရဲ့နနက်ခင်းအစီအစဉ်နနက်6နာရီကနေ9နာရီအစီအစဉ်ကိုနနက်7နာရီကနေ9နာရီမှာပြန်လည်ထုတ်လွှင့်မှာပါလိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
အမေရိကန်အောက်လွှတ်တော်ကသူ့အပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုမှာထွက်ဆိုဖို့အတွက်အလေးအနက်စဉ်းစားသုံးသပ်မယ်လို့သမ္မတဒေါ်နယ်ထရန့်ကတင်းနယ်လာနေမှာပြောပါတယ်။သမ္မတရာထူးကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ကစုံစမ်းနေတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခွင့်ပေးဆောင်မှုဆိုင်ရာဆက်ရွက်စတန်းတွေကိုအောက်လွှတ်တော်ကော်မတီတွေကိုပေးအပ်ဖို့အောက်တရားရုံးတရုံးရဲ့ဆုံးဖြတ်ချက်အမိန့်ကိုအမေရိကန်တရားရုံးချုပ်ကတင်းနယ်လာနေကယာယီပိတ်ပင်တားမြစ်လိုက်ပါတယ်။အောက်ယုံရဲ့ဆုံးဖြတ်ချက်ကိုသမ္မတထရန့်ကယူကန်ဝင်ခဲ့တာမှာပြီးခဲ့တဲ့သတင်းဘက်ကဝါရှင်တန်မှာခြေစိုက်တဲ့ပြည်ထောင်စုယူကန်တရားရုံးတစ်ခုကယူကန်ကိုလက်မခံဘဲပြန်လည်ကြားနာဆစ်ဆီးဖို့ညှင်းဆန်ခဲ့ပါတယ်။ဟောင်ကောင်ကျွန်းမှာရဲတွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေအဓိကယုံတွေဖြစ်နေတာနဲ့အတူပဲနိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေပိုပြီးကြီးထွားလာနေတဲ့အပေါ်အထူးပဲစိုးရိမ်နေလို့အမေရိကန်ပြည်ထောင်စုကတင်းနယ်လာနေမှာပြောဆိုပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးရန်တရား IIMM ကပထမဆုံးအခြေဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးအဖွဲ့ရဲ့လုပ်ငန်းတာဝန်ဒုက္ခသည်တွေရဲ့စိုးရိမ်မှုနဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်တရားနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်
။မတ်တင်ကြီးထိုက်ကသတင်းချင်းချုပ်ကိုပြောပြပေးသွားတာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိဆက်လက်ထုတ်လွှင့်မှာပါ။ နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.